ခဲ့တဲ့ဩဂုတ်လ17ရက်နေ့ကမန္တလေးမှာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ဦးဆောင်ပြီးလူငယ်လေးတွေနဲ့ဇဂဝိုင်းတစ်ခုပြုလုပ်ပါတယ်။လူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်ကျင်းပတဲ့ဇဂဝိုင်းဖြစ်ပြီးဒီလိုချင်းထူးခြားတာကတော့ပုံမှန်လုံနေကြငင်းငင်းရဲ့ဇဂဝိုင်းမဟုတ်ပါဘူး။စာပေဇဂဝိုင်းဖြစ်ပြီးအထူးသဖြင့်လူငယ်တွေဘက်ဆောင်ဖွံ့ဖြိုးရေးနဲ့ရတစာပေအကြောင်းပြောဆိုဆွေးနွေးကြတာမျိုးပါ။ဆွေးနွေးပွဲအဖွဲ့မှာဒေါ်ဆန်းစုကြည်တည်တည်ချာချာပြောသွားတာတစ်ခုကတော့ဘက်ဆောင်ဖွံ့ဖြိုးရေးဆိုတာလူငယ်တွေအနေနဲ့ကျောင်းစာကိစ္စတွေမကအားကစားဂီတအမှုပညာစာပေလူမှုရေးလှူရှားမှုအစရှိသဖြင့်ဗက်ဆုံထူးချွန်အောင်ကြိုးစားကြဖို့ပါအားလုံးသိကြပြီဖြစ်တဲ့အတိုင်းစိုးဝါတဲ့ပညာရေးစနစ်အောက်မှာမြန်မာနိုင်ငံရဲ့ပညာရေးနှိမ့်ချခဲ့ရပါတယ်ပညာရေးမှာနှိမ့်ချရုံမကကျောင်းသားလူငယ်တွေအနေနဲ့သူတို့နဲ့တင့်တင့်လျှောက်ပတ်တဲ့အားကစားကာယပညာစာပေအမှုပညာဂီတအသင်းအဖွဲ့စတာတွေမှာလည်းလှူရှားခွင့်မရခဲ့ကြပါဘူးကျောင်းတွေရဲ့အချိန်စရားတွေထဲမှာအဲ့ဓာတွေနဲ့ပတ်သက်တဲ့အချိန်မပါသလိုကျောင်းအုပ်နဲ့ဆရာမတွေကလည်းအားပေးမှုမရှိအဲ့ဓာတွေလို့ဖို့ကျောင်းမှာလည်းမပြည့်မစုံဘာမှမလုပ်နိုင်ကြပါဘူးပြောရမယ်ဆိုရင်ပညာရေးစနစ်ကြီးကိုယ်တိုင်ကအဲ့ဓာတွေကိုအားပေးတာမရှိလေတော့အောက်ခြေအစင်းစင်မှာလည်းကျောင်းသူကျောင်းသားတွေဘက်ဆောင်လိုက်စားဖို့ဆိုတာမဖြစ်နိုင်တော့ပါဘူးတိတဲ့ပို့ပြီးစိုးဝါစေတာကတော့မိဘတွေရဲ့နားလေခံယူချက်ပါသူတို့ကိုယ်တိုင်လည်းဘက်ဆောင်ဖွံ့ဖြိုးရေးဆိုတာကိုနားလဲမလဲအားလဲမပြေးကြပြန်ပါဘူးကိုသားသမီးကျောင်းစာအမှတ်ရဖို့ပဲအားပေးပြီးကျောင်းပြီးကျူရှင်ပြီးခိုက်စသဖြင့်ကျောင်းစာတွေကြီးမှာပဲအချိန်ကုန်စေခဲ့တာဖြစ်ပါတယ်အဲ့လိုဆိုလိုက်လို့ကလေးတွေအနေနဲ့ဒီလောက်အချိန်ပေးတာတော့ကျောင်းပညာရေးမှာရောကောင်းကောင်းမွန်မွန်တက်မြောက်ပါရလားမေးစရာရှိလာပါတယ်အဲ့ဒါလည်းဖြစ်မလာဘူးလို့ဖြေရပါလိမ့်မယ်အခုတစ်ပတ်ဒေါ်ဆန်းစုကြည်ပြောတဲ့ဘက်ဆောင်ပညာရေးစာပေဖတ်ရှုတဲ့ဓလေ့အကြောင်းဆွေးနွေးတင်ပြသွားပါမယ်မနက်ငယ်ပညာရေးမှာသင်ကြားရေးစနစ်မကောင်းမွန်တာဆရာဆရာမတွေအရေးချင်းမပြည့်တာသင်ထောက်ကူပစ္စည်းမရှိတာအပြင်သင်ထောက်ကူပစ္စည်းတွေနဲ့သင်ဖို့ကိုလည်းတတိမရတာငယ်စဉ်ကတည်းကတတန်းပြီးတတန်းစာကောင်းကောင်းမတတ်မြောက်ပဲအတန်းသာတက်သွားလေတော့အတန်းမြင့်လာလေစာမလိုက်နိုင်လေအလွတ်ကျမှတ်မှုကိုပဲအားကိုးရလေဆိုတဲ့အခြေအနေမျိုးအထိဆက်ရောက်သွားတာအားလုံးအသိပါပဲဒါကြောင့်ပြီးခဲ့တဲ့ပညာရေးစနစ်ဟာကျောင်းသားလူငယ်တွေကိုဘက်ဆုံလိုက်စားထူးချွန်ဖို့နေနေသားသာပြတ်ထန်းထားတဲ့ကျောင်းသင်ရိုးကိုတော့ကောင်းကောင်းတက်မြောက်ခြင်းမရှိဘူးဆိုတာတွေ့မြင်ကြရပါတယ်။ပညာရေးမှာဘက်ဆုံပညာရေးဖြစ်ဖို့ဆိုရင်အစိုးရဘက်ကလည်းဘတ်ဂျက်အသုံးပြုမှုအပါအဝင်အများကြီးပြုပြင်ပြောင်းလဲဖို့လိုပါတယ်။ကျောင်းတွေမှာဘောလုံးကွင်း၊ဘတ်စကတ်ဘောကွင်းအပါအဝင်ကစားကွင်းတွေရှိလာဖို့အကောင့်ထဲပေါ်ပြတာအားကစားဆရာတွေထားပြတာရိုးရိုးစာကြည့်တဲ့ Digital စာကြည့်တဲ့တွေရှိလာအောင်အပိအမြောက်လို့တာကျောင်းတွေမှာပကြီးဆရာလိုဂီတဆရာလိုဆရာအမျိုးသားအသစ်တွေခန့်အပ်ပြီးတာကျောင်းသားတွေအနေနဲ့အသင်းအဖွဲ့တွေကိုယ်တိုင်ထူထောင်ကိုယ်တိုင်လှုပ်ရှားတတ်အောင်ညီတော်မြှောက်ပေးတာမျိုးလုပ်ရပါမယ်အထူးသဖြင့်ပညာရေးမှာကျောင်းစာတစ်ခုတည်းအာယုံဆိုင်သင်ကြားနေတာကနေဘက်ဆုံပညာရေးကူးပြောင်းနိုင်ရေးကျောင်းဆရာဆရာမတွေကိုအရေးချင်းရှိလာအောင်သင်တန်းပေးဖို့ဖြစ်ပါတယ်ခြုံပြီးပြောရရင်ဘက်ဆုံပညာရေးဖြစ်ခြင်းအစိုးရဟာပညာရေးအတွက်ဘတ်ဂျက်တွေအများကြီးပို့သုံးဖို့လိုသလိုပြုပြင်ပြောင်းလဲရေးတွေလည်းအများကြီးလုပ်ဖို့လိုပါလိမ့်မယ်။စာပေဖတ်ရှုတဲ့ကိစ္စမှာလည်းအလားတူပါပဲ။ကျောင်းသူကျောင်းသားတွေနဲ့မကတိုင်းသူပြည်သားအလုံးစာပေဖတ်ရှုတဲ့ဓလေ့ဟာကောင်းမွန်နေဆိုတာမငင်းနိုင်ပါဘူး။ဒါပေမဲ့ဉာဏ်ပြင်းတဲ့ပညာရေးစနစ်အောက်မှာပြင်ပစာဖတ်တာကိုအားမပေးတဲ့ပညာရေးစနစ်မှာတိုင်းပြည်ဆင်ရဲပြီးစာသင်ကျောင်းတွေမှာစာကြည့်တဲ့တွေထူထောင်မထားနိုင်တဲ့အခြေအနေအောက်မှာစာဖတ်တဲ့ဓလေ့ကိုယ်ပြောက်လူနေပါဖြစ်နေတာအတော်ကြာခဲ့ပါပြီ။စာမဖတ်ပဲကြီးရင်မိဘတွေဆရာတွေဖြစ်လာတော့လေကိုသားသမီးတွေကိုကျောင်းသားကျောင်းသူတွေကိုစာဖတ်တဲ့ကလေးတွေဖြစ်လာအောင်ပြုစုပြောထောင်ဖို့ဆိုတာလည်းသတိမရကြပါဘူး။အခုလိုအင်တာနက်သုံးပြီးမိုဘိုင်းဖုန်းတွေကနေဗီဒီယိုတွေဓာတ်ပုံတွေကြည့်နိုင်သတင်းနဲ့စာတို့စာရှိတွေကိုအလွယ်တကူဖတ်နိုင်တဲ့အနေအထားအောက်မှာစာဖတ်ရှိတဲ့ဓလေ့ပို့ပြီးပျောက်ကွယ်လာတာစမ်းတော့မစမ်းပါဘူး။ဒါဟာနိုင်ငံတကာနဲ့လည်းမတူတဲ့အနေအထားပါ။အနောက်နိုင်ငံတွေအပါအဝင်ဖွံ့ဖြိုးပြီးနိုင်ငံတွေမှာကလေးတွေကိုငယ်စဉ်ကအစသူတို့အရွယ်နဲ့လိုက်ဖက်တဲ့စာအုပ်တွေကိုဖတ်ရှုနိုင်အောင်စီစဉ်ပေးထားသလိုကျောင်းတိုင်းမှာလည်းစာကြည့်တဲ့ရှိတက္ကသိုလ်တိုင်းမှာလည်းစာကြည့်တဲ့ရှိစာဖတ်ဖို့လည်းလမ်းမှီကြတဲ့အနေအထားရှိသလိုစာဖတ်တဲ့ဓလေ့လည်းထွန်းကားပါတယ်အခုနောက်ပိုင်းဒီဂျစ်တယ်ခေတ်ကိုရောက်လာတော့အရင်ကပုံနှိပ်ထားတဲ့စာအုပ်တွေကိုကင်ပတ်တဲ့အနေအထားကနေမ mobile phone တွေအထူးသဖြင့် iPad တို့ Kindle လို့ tablet မျိုးတွေသုံးပြီးစာဖတ်တဲ့ delete ပြောင်းလာတာပဲကြွားချပါတယ်စကူဘောကစာတွေကိုဖတ်တာနဲ့ digital ကြီးနဲ့စာဖတ်တာ online ကနေစာအုပ်ဝယ်တာပဲကြွားချပေမဲ့စာဖတ်တဲ့ delete ကတော့ပျောက်မသွားပါဘူးဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်တော့အခြေခံပညာကျောင်းတွေကနေစပြီးစာဖတ်တဲ့ delete ပြန်ပြီးပြုစုပြောင်းပေးဖို့လိုပါတယ်စာဖတ်တာမှာရသစာပေဖတ်ရှုခံစားတာတုဒ္ဒစာပေတွေဖတ်ပြီးဘုဒ္ဓရှားမိတာကိုသင်နေတဲ့ဘာသာရပ်ဆိုင်ရာအတွက်အထောက်အကူရှာဖွေတာစာရတွေလုံလောက်အောင်ပညာရေးစနစ်နဲ့ချိတ်ဆက်အကောင့်တွေဖော်ဖို့လိုပါတယ်အခုဆိုရင်ဘက်ဆောင်ပညာရေးဖြစ်လာဖို့ရသစာပေအပါဝင်စာဖတ်တဲ့ delete ရှိလာစေဖို့ဒေါန်စန်းစုကြည်ကိုယ်တိုင်နှိုးဆော်လုပ်ကင်နေတာတွေ့ရပါတယ်ဒါပေမဲ့ဒီလိုကိစ္စမျိုးဟာခေါင်းဆောင်တယောက်တည်းလုပ်လို့အောင်မြင်တာမျိုးမဟုတ်ပဲအစိုးရအဖွဲ့အပါဝင်ပညာရေးစနစ်မှာပါဝင်ပတ်သက်သူတွေတိုင်းသူပြည်သားမိဘတွေအားလုံးအသိရှိရှိနဲ့ဝမ်းဝမ်းအကောင့်ထဲပေါ်ပါမှအောင်မြင်မှုရနိုင်မယ်ဖြစ်ပါကြောင်းပါ